ကျွန်တော်ကစာရန် presentation ဆောင်တင်ပါတယ်ကျွန်တော်ဟာ a glimpse on recent religious freedom in Myanmar မြန်မာနိုင်ငံမြန်မာဘာသာရေးလူလတ်ခွင့်တစ်စီတစ်ကောင်ဆိုတာကိုကျွန်တော်ဘက်ကစာရန်ဖတ်ပါတယ်ကျွန်တော်ကဦးစင်းနှစ်ပါးပါတယ်သူဘုရားတော်ပါမောက္ခဆရာတော်ဦးတုတ္တနဲ့နောက်တစ်ခါဦးဥက္ကန္တဆိုလက်တတိကဆရာတော်ပါ
မြန်မာနိုင်ငံရဲ့ဘာသာရေးလူလတ်ခွင့်ဆိုတော့ဒီကနေ့တဘာဝမှာမြန်မာနိုင်ငံရဲ့ပုံကြီးဖြစ်နေတယ်တော့အတော်လေးဖီလာဆန့်ကျင်ဖြစ်နေလို့ပြောတော့ကြောကြမှာပေါ့ဆရာသူက
ဟုတ်တယ်ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ပါဇက်ကိုမပေးရပါဘူးအလိုတဘောဆွေးနွေးတာတွေရောသမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ကြတဲ့ဒီဆမ်ပိုစီယမ်မှာရောဒါအများကြီးပြောကြပ
ါသူတို့အတိအထောက်ကြတဲ့ချက်တွေကဘာတွေလဲဆရာ
သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကကျွန်တော်တို့ကတိုင်းပြည်မှာ genocide ပေါ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်နောက်တစ်ခါအဲ့ဒီလိုရိုဟင်ဂျာတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ်ကျူးလွန်နေရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တစ်ပြည်လုံးက racist တကယ်ကိုလူမျိုးခေါ်ကြတဲ့လူတွေဟိုအဆင့်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲဒီလိုမျိုးတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေဟိုကျွန်တော်တို့မေးကြတာ
ဆိုတော့ဆွဆွဲချက်တော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်တွေလားသူတို့မဟုတ်တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်ပါလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ wire news ဆိုတော့အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ forum ဆိုတာတက်ပြီးတော့ screen ရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မနိုင်ငံဘက်ကပေါ့လေပံပိုးပေးမှုဘယ်လိုဟာရလူတွေလို့ဆရာပြောကြအောင်ဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီ symposium ပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့ new zealand မှာကျွန်တော် united state ရဲ့ state department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီကအင်တာနက်ဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတာဒါတမရအခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာလေအဲ့တွေ့ရတာကအဲ့ဒီမှာလည်းမေးခွန်းတွေလာတယ်နောက်ကျွန်တော်တက်တဲ့ထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်ဆိုတော့သူတို့ကတော့ကျွန်တော်တို့ကအတော်အမြင်ဆောင်တယ်လို့ပြောရမှာအဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုဒါကတော့ဟိုတကယ်ပြောဒီပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်ကျွန်တော်ဘာထောက်ကူမှမရပါဘူးအဲဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကဗီဒီယိုဝေါ်ဖယ်ရမှာပေါ့နော်နိုင်ငံတော်ကျွန်တော်အများကြီးကြာရှုံးတယ်သူတို့ပြောတာတွေကအောင်မဲခံတယ်ကျွန်တော်တို့ရှင်းလို့မရနိုင်ဘူးသူတို့ဘက်ကအတူနေရာကမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်တိုင်းမှာဖြစ်စေလွတ်တော်မှာဖြစ်စေနော်ဒီလိုအကဲဒီ academic ကတော့တိတ်ဒီပညာရှင်အတိုင်းမှာဖြစ်စေအများကြီးထိုးဖောက်ထားနေတယ်တို့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုံ့ပြန်နေရတာ
မြန်မာပြည်ဘက်ကအထောက်အထားဆရာတို့ရဲ့ခုခံခြေပန်းနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်အထားနဲ့ပေါ်ပြလာလို့အားနည်းရစင်ရောမှန်ပါ
ရှာ။အမှန်ပါလေခင်ဗျာကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူး။ကျွန်တော်တရားထည့်အမြင်ကပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ဆက်ဖိုင်းနေမရှင်ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတော်သတင်းမီဒီယာတွေပြည်တွင်းသတင်းတွေသွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်ဒါဒါတော့မှကျွန်တော်တို့ကကော်ဖီအန်နန်ကော်မရှင်အစည်းအခမ်းစာကဲလို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစည်းအခမ်းစာတော့တို့ကဖျားဖြစ်တယ်တရားနာတာမှရှိတယ်တို့လက်ခံတယ
်နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာဖြီးအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင်းလို့ထင်ကခွင်းလို့ပြဖို့အားနေသလိုတစ်ခါမှလည်းပဲအမျိုးသားရေးအယူပြည့်ရဲ့လူတွေအခုဆိုလို့ရှိရင်လည်းအဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲစစ်စစ်ဖုန်ကြီးတချို့အားလုံနေတာဒီပုံကြီးကြီးကလည်းပိုပြီးဆူးစေလို့ထင်ပါတယ်။ဒီဟာကိစ္စရောရှာပဲသွားလဲဆရာ
။ဟုတ်တယ်ဗျာအဲ့ဒီကိစ္စကျွန်တော်တို့အမေတိုင်းကိုမေးခံရတာပဲ။တို့ကဘေးရမ်းကဘယ်လိုသိရလဲကျွန်တော်လည်းမသိဘူး။အဲ့တော့ကျွန်တော်ဒီမှာဒီစိတ်မှတင်တဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ်အင်ယူကလည်းပြောတယ်။အဲ့တော့ကျွန်တော်ကဒါဟာအတီးပြုလို့မညာသေးတဲ့သတင်းပေါ့နော်။မလို့ပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလူလတ်ခွင့်မရှိတဲ့နဲ့ဗိုလ်ကျနဲ့ atrocity ဆိုတာလုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲ။ဆိုတော့ဒါအသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခီခတ်တုံးတုံးလူတွေကသူတို့နိုင်ငံကြီးအာဏာတခုလည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ခံမောက်ခတ်ဖို့လို့ထင်နေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့အကြီးကျယ်လို့တကယ်ကြတော့သူတို့လုပ်တဲ့လိုရတဲ့ကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလိုပက်ကြီးတွေကိုဖိုးကြီးကိုရှင်ကဘုရားပေါ်မှာအနိုင်ကျင့်နဲ့ကိုတိလေးအောင်လုပ်တယ်ဆိုတော့ဆွဆွချက်တည်းကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်။ဒါတရားဥပဒေဆိုမှုလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်ရဲ့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်เสียရလို့ထင်သွားစေတယ်ပေါ့ဗျာ။ဒါလုံးဝမကောင်းပါဘူး။
တကယ်တော့တော့ဒီအမြင်ကျင်းကျောင်းပြီးတော့ရဲစဲစဲလုံနေတဲ့လူတွေနောက်မှာပြည်သူအများစုမပါဘူးဆရာ
အပပါပါဘူးခင်ဗျာလုံးဝမပါပါဘူ
းဆိုရဲမူဝါဒလည်းမဟုတ်ဘူ
းဟာမဟုတ်ကျွန်တော်တို့လူလူဆိုရရဲ့သဘောထားလုံးဝမဟုတ်ပါဘူးလား
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုအမြင်အတိုင်းကဘာကမြင်အောင်ကိုကျွန်တော်လည်းမလုပ်နိုင်ကြတာခက်တယ်ဆရာ
ဟုတ်တယ်အဲ့ဒါကျွန်တော်တို့ကခုဆိုပြောရတယ်ဗျာအဲ့ဒီဥပမာအခုဖြစ်ပြတဲ့ကိစ္စတွေမှာတထောင်ရှိဖွဲ့စည်းပုံကိုပြန်ပြောနေရတယ်တထောင်ရှိဖွဲ့စည်းပုံကရခိုင်မှာဖြစ်တဲ့စစ်တပ်တွေရှိတယ်အဲ့စစ်တပ်ကိုကျွန်တော်တို့အရတားစုကဘာမှလုပ်နိုင်မှာမရှိဘူးနော်ဘာမှပြောလို့မရဘူးအဲ့ဒါပြည်ထောင်စုနဲ့ကာကွယ်ရေးအောက်မှာပဲရှိတယ်ကာကွယ်ရေးဥပဒေအောက်မှာရှိအဲ့တော့အဲ့ဒီမှာရှိတဲ့အစိုးကောင်းဟာဒေါ်အောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ကောင်းဆောင်ဖြစ်တဲ့အတွက်တွေ့ဝိုက်တာဝန်ရှိပြီမတိုင်းရိုက်တော်တာဝန်ရှိဘူးတို့ရတဲ့ဒီနေရာမိသားစုကဒါဒေါ်အောင်ဆန်းစုကြည်ကိုပဲဒါကွန်တန်ပေါ့နော်ပြစ်တင်ရှုံချတယ်ဒါကျွန်တော်မှားတယ်လို့ယူဆတယ်ကျွန်တော်တို့ဘက်ကဒီလိုကိစ္စမျိုးတွေကဆွဆွဲကြက်တာရှိခဲ့မယ်ဆိုရင်ဘယ်သူ့ကိုမဆိုးတော့တရားဥပဒေနဲ့ရေးယူဆောင်ဖို့ဒါတော်စုတဲ့သဘောတူမှာကျွန်တော်အကုန်ဗမာပြည်သူတွေအကုန်သဘောတူတယ
်မြန်မာနိုင်ငံမှာအခုကျွန်တော်လေးလာမိတော့ဆရာအကြောင်းအရာနှစ်ခုပြောနေရချာတခုကအစ္စလာမ်ဘိုဖိုဗီးယားအစ္စလာမ်ကိုမုန်းတိုက်ဗမာနာသိညာလာတယ်မုန်းငါရယ်ဆိုပြီးတော့ပြောနေရတဲ့ကိစ္စနဲ့ဟိုရဟန်ကြီးဘက်ကအနောက်နယ်နိမိတ်ကိစ္စဖြစ်ပါတယ်လူမှုကိစ္စဥပမာသူတို့ရေလိုလိုက်တော့နိုင်ငံတကာကဒီဟာကိုခွဲဝဲခြားခြားမြင်ကြရလားသူကတပေါင်းနဲ့မြင်ပြီးတော့အကုန်လုံးရောချနေရလ
ားတပေါင်းနဲ့မြင်နေတာပဲကျွန်တော်အစ္စလာမ်ဖိုဗီးယားအလွန်ပြင်းထန်နေပေါ့နော်နောက်ကျွန်တော်တို့မှာ religious harmony မရှိဘူးနော်ဘာသာရေးဟိုပြောညီညွတ်မှုမရှိဘူးအပြန်အလှန်အားလုံးမရှိဘူးကျွန်တော်မဟုတ်ဘူးလို့ညင်တယ်မဟုတ်ဘူးရန်ကုန်မြို့လေကောင်မှာကျွန်တော်စုလီဆေးရစုအလွန်တကူကြီးတဲ့စုလီဆေးရောကြီးရှိတယ်။စုလီဆေးရောကြီးဘေးမှာကျွန်တော်တို့ဒီစုလီပလီကြီးရှိနေတာပဲ။ဘယ်ဘုန်းကြီးကမှဘယ်ဘုရားဘာသာဝင်ကတက်တာမရှိဘူး။ရာစုနဲ့နဲ့ချီရှိရတာ။အဲ့တော့ဒီပြဿနာတွေကမိုးပေါ်ကကျလာတာ။ဒါကကျွန်တော်တို့ဒီမှာပြည်သူလူထုကြားမှာရှိတာမဟုတ်ဘူး။မနမကန်မှာကျွန်တော်ဒီအေမနီယောဖရာကျောင်းချက်ခရီးယံဝတ်ကျောင်းရှိသေးတယ်။ဒီလိုဘာသာစုံတကယ့်ကိုငြင်းချင်းချမ်းချမ်းနေတဲ့အတိုင်းပြပါ။တမိုင်းတစ်ယောက်ပြန်ကြည့်လိုက်တဲ့1958အာနာသိမ်းမိုးရအစပြဿနာတိုင်းပြမှာတစုံတရာပေါ်တော့မယ်ဆိုရင်အထူးသဖြင့်အစ္စလာမ်ဘာသာစန့်ကျင်ရေးကိုကြည်စုပြီးတော့စုပ်စော်တာလေကျွန်တော်တို့တွေ့ရအခုလည်းပဲအနောက်တကားမှာဖြစ်နေတဲ့နော်ဒီဝင်ရောက်ကြည့်ကြော်မှုလို့ပဲပြောဒါတော့ဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာလေပြောနော်ဒီ community နှစ်ခုကြားမှာရှိတဲ့ပြဿနာတွေကိုပြည်ဝင်ဗမာမွတ်စလင်တွေဘက်ကိုပယ်ယူစူးစမ်းအောင်ကျွန်တော်တို့တွေ့ရတာဒါသိအရေးကြီးတဲ့နော်သိဆိုးရင်ရဖြစ်တဲ့ကိစ္စပ
ါဆိုတော့အစိုးရအနေနဲ့သူကအစ္စလာမ်ဖိုဗီးယားအနောက်တကားကိစ္စကိုတော့ထားလိုက်ပါတော့ဒါတူတော်တဲ့ကိစ္စဖြစ်ဖြစ်တာအကျံဖက်လူသူကသတ်မှတ်ပြီးတော့သင်ငင်းနေပါရတာတော့တစ်ပိုင်းပါခင်ဗျာဒီအစ္စလာမ်မူဒီရဲ့ညဗမာပြည်ထဲမှာလို့လုံနေကြတဲ့နေရာအနှံ့အပြားမှာအစ္စလာမ်မျိုးဘာသာကြေးကိုဆန့်ကျင်နေတဲ့နှိကွနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရကဒီကိစ္စကိုမမှန်ညှက်တည်ပြီးတော့အရင်ယူဆောင်ရဖို့ဘာများအခက်အခဲရှိနေလဲဒီလိုရဲ့နောက်မှာစစ်တပ်တကယ်ပဲရှိနေလို့လားတကယ်မေးရရင်ပေါ့ဆရာ
ကျွန်တော်အယူဆရပြောရရင်တော့ဟိုစစ်တပ်ကတော့ကကျောတော့နောက်ကလုတ်ပြနေတာတော့မဟုတ်ဘူးထင်တယ်။အဲတို့ရတယ်အဲ့လိုဒီကျမှာကျွန်တော်တို့အယူဆတင်းမာတဲ့လူတွေရှိနေတာပေါ့ဗျာ။တော့တကယ်တရုတ်စကပုံပေါ့ခွေးနေရချင်းခွေးရှင်နေတာအရင်ကြည့်ရတယ်ဆိုတော့အဲ့လိုအစိုးရတွန့်ဆုံနေပုံရတယ်။နောက်တို့ကိုတောက်လျှောက်ဒေါ်အောင်ဆန်းစုကြည်ကပြည်ထဲမှာဆိုရင်ဟာမွတ်စလင်လူလာတဲ့မွတ်ပါတီမွတ်တောင်းလို့ဆွဆွဲခံပြီးတော့အပြင်မှာကျတော့ entire muslim entire rohingya မွတ်စလင်တွေတပ်ဖြတ်နေတဲ့ဂျမ်ပန်ပါတွေကိုအားပေးနေတဲ့လူတွေလို့ဆွဆွဲခံနေရတာ။ဆိုတော့အဲ့ဒီအနေအထားပေါ်မှာသူတို့တကယ်ကိုမလုတာမလူတာဖြစ်ပြီးတော့တတော်ကိုပါပါနန်းနန်းနဲ့တဲ့ထိမ့်ထိမ့်ပင်ပင်လုပ်နေပုံရတယ်။အမှန်တော့ကျွန်တော်တို့ဒီလိုထိထိရောက်ရောက်ဒီကိစ္စတွေကြိုက်ကြဲတဲ့နယ်လို့ထင်တယ်
။တကယ်လို့မွတ်စလင်တွေအပေါ်မှာအယူသီးတဲ့လူတွေအဆုံးရောက်တဲ့လူတွေရဲ့အမြင်မျိုးမဟုတ်ဖဲနဲ့မြူလာဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မှန်ကန်တဲ့သဘောထားထားပြီးတော့ဥပမာဖြင့်မြူလာဒီမိုကရေစီအဖွဲ့ချုပ်ထဲမှာလည်းပဲတကြွကြွဆုတ်ဆာခဲ့တဲ့မွတ်စလင်တွေအများကြီးရှိခဲ့တာပဲ။အမစူရိုအထက်အကြီးကိုရွေးကောက်ပွဲကလေးကအမလောင်းရွေးတဲ့အထက်မှာတယောက်မှမပါခဲ့တဲ့ကိစ္စတွေတကယ်လို့အဲ့ဒီဟာတွေကိုသဘောထားကြည့်ကြပြန်ပြန်နဲ့အန်ဒီကလုတ်ခတ်မယ်ဆိုရင်အန်ဒီရဲ့လူလူထောက်ခံမှုကအများကြီးကျဆင်းသွားနိုင်တယ်လို့ဆိုရင်သာရှိပါလား
ဟောသူတို့ကအဓိကအားဖြင့်တော့တစ်ဖက်ကပေါ့တစ်ဖက်အင်အားစုကအန်ဒီကိုအဓိကထားတိုက်တာနိုင်ငံကြီးကမတိုက်နိုင်ပါဘူးနိုင်ငံကြီးကမတိုက်နိုင်တဲ့အခါကျတော့အတိုင်းမတိုင်းတော့အောက်လန်းကြီးသုံးတာပေါ့ဗျာဘာသာရေးကိုခုတုံးလုပ်ပြီးတော့ဟာဒီကလားတွေစိတ်ဝင်နေပြီးဒေါ်အောင်ဆန်းစုကြည်ကအာဏာရလို့ရှိရင်မွတ်စလင်နိုင်ငံဖြစ်သွားမှာနော်ဒီကအစ္စလာမ်ဘာသာကိုနိုင်ငံတော်ဘာသာဖြစ်ကြည့်နေပါဗျာအကောင့်ထဲမဲ့ဒီကျွန်တော်တို့ချင်းချောက်တဲ့ဟာတွေလှိမ့်လုံးညာလုံးနေနဲ့ကျွန်တော်စည်းယုံနေတဲ့ခါကျအဲ့ဒီအပေါ်မှာနော်သူတို့ကဆယ်နှစ်ကြာဝါရဖြန့်နေနေတယ်ဒီနှိမ့်ဆုံးမှာဆို24နာရီပဲပြည့်နေတာပဲဒါသူတို့ဒီဝါရဖြန့်နေတာပေါ့ဗျာအဲ့လိုလူတွေရှိတော့အဲ့ဒီအပေါ်မှာအဖွဲ့ချုပ်ကစိုးရိမ်မှုရတယ်ဗျာဒီအဖွဲ့ချုပ်ရဲ့ image ကိုထိခိုက်သွားမှာတမ်းမှန်ယူထားတဲ့ဗုဒ္ဓဘာသာဝင်သူကအထင်လွဲသွားမှာဆိုရင်လည်းခါကြတော့တတော်ကိုဒရိကြီးကြီးနဲ့လုတ်သွားတာလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ဖြစ်လာလားအခုမြန်မာနိုင်ငံကျုံတွင်းနေရတဲ့အခြေအနေတန်ရတကာမှာ ညနေဘာမှမဖြစ်နေတဲ့အခြေအနေတွေပေါ့လေနိုင်ငံတိုင်းတော့မဟုတ်ဘူးပေါ့နိုင်ငံတကာတချို့အနောက်ဒီပုံကြီးနိုင်ငံတွေရဲ့အကြမ်းမှာအဲ့လိုဖြစ်နေတဲ့ကိစ္စဘယ်လိုထပ်ပေါက်ရလာနိုင်ရဲ့ထင်ပါလဲ
တော်တော်ကြီးကြီးလေဗျကြည့်ရကျွန်တော်ဆိုလဲဆိုရင်လည်းတကယ်တကယ်ကတော့ဒီဥရောပတမက်ကလိုဟာမျိုးကတော်တော်ပြင်းပြင်းထန်ထန်ပြောနေတာနောက်ဆိုကုလတမက်ကလည်းဒါဂျီနိုဆိုက်လို့ပြောနေပြီနော် crime against humanity ကိုပြောတဲ့အနေအထားမှာဟိုပြည်တွင်းမှာအဲ့လိုဟိုစာမတက်ပြီးမတက်ဟိုဘုမတိဘာမတိလူမျိုးတွေနှောက်ပြတာဟိုဟိုနားမလဲဘာမလဲလုံနေတယ်အဲ့တော့အဲ့ဒီလိုဖြစ်ရတရားဒီလိုဆွဆွဲချက်တွေကိုပို့ပြီးတော့ကြီးထွားလာသေးတယ်အဲ့တော့ခုတွေ့ကြုံနေတဲ့အခက်အခဲကအဖွဲ့ချုပ်အစိုးရရဲ့အခက်အခဲတခုလည်းမဟုတ်ဘူးဒါကျွန်တော်တို့အားလုံးရဲ့အခက်အခဲတိုင်းပြည်ရဲ့မြန်မာမလားဖြစ်နေရတဲ့အခက်အခဲဒီဟာကြီးကကျွန်တော်တို့ရှင်းမရကျွန်တော်တို့ကရိုးရိုးဖြောင်းဖြောင်းနဲ့ဖြည့်ရှင်းမှုလိုတယ်နိုင်ငံတကာကြီးပုံမလေးပုံမလေးလင်းလင်းဖြစ်ရလိမ့်မယ်အဲ့အဲ့အခြေအနေမှာကျွန်တော်တို့ကကျွန်တော်အမြင်ကတော့အခြေခံမူနရက်ပေါ်မှာရပ်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းရမယ်နံပါတ်၁က National Identity အမျိုးသားအတွင်းပြင်လက္ခဏာဒါလည်းအရေးကြီးတယ်ဘာလို့ကျွန်တော်တို့ရတဲ့စီးရင်တွေက1964မှာဗုဒ္ဓဘာသာမောင်းတော်မှရှိတဲ့ဒါလူဦးရေမှာကျွန်တော်တို့ဒီတစ်ဖက်နိုင်ငံကပဲပြောပြောအခြေချနိုင်တယ်လို့ပြောပြောဒီဘင်္ဂါလီရဲ့အရေးအတွက်က800နုံပဲရှိတယ်ဒါပေမဲ့ဒီအခုဒီဘက်ကြီးကြတော့အဲ့ဒီအရေးအတွက်ကဗမာနဲ့ရခိုင်ပြည်ဝန်တိုင်းသားတွေအရေးအတွက်ဖြစ်နေဆိုတော့ဒါဟာအရေးကြီးတဲ့အချက်ကျွန်တော်တို့ရဲ့ National Identity ပေပွဲပြောက်သွားလို့မဖြစ်ဘူးဆိုတဲ့အချက်ကိုလည်းကျွန်တော်ကလေ့ထားဖို့လိုတယ်ဒုတိယတစ်ချက်ကဒီလိုဝင်လာတဲ့လူတွေအပေါ်မှာဒါတို့လူတွေပါပဲတို့ဘာသာသာကိုယ်ကသူ့အတူအသားမဲမဲဖြူဖြူကျွန်တော်တို့ကလူနဲ့တူတူလူချင်းတူတူတူချင်းများများဆက်ဆံမှုလုပ်လိမ့်မယ်ရင်ကြီးတဲ့နိုင်ငံတကာဥပဒေစိုးမိုးတဲ့နိုင်ငံတကာမေတ္တာကရုဏာတရားထွန်းကားတဲ့နိုင်ငံတကာနဲ့ကျွန်တော်တို့လက်ခံမှုလုပ်မယ်အပြည်ပြည်ဆိုင်ရာဥပဒေ International Law Humanitarian Law တွေအညီပဲတို့ဆက်ဆံဆောင်ရွက်ပြီးတော့ဖြည့်ရှင်းတဲ့နေကျွန်တော်ထင်တယ်